ရှင်။ VOA ရဲ့အင်ကာနစ်ညာချန်ဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင်။ဒီညာပိုင်းမှာတော့ဒီမြန်မာလူထုကြားမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2B လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် responsibility to protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါနိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးဝါးလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းွယ်9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြည်ပခနဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ပြည့်ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါဆန်နဲ့ရေးသားပေးဖို့ကြားသူတွေမေးမြန်းထားကြသူတွေလည်းယာနဲ့ချီပြီးတော့ရှိနေပါတယ်။အခုအရင်ဆုံးတော့ဟိုမေးမြန်းကြသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တွေဝင်လာဖို့ဆိုတဲ့အယူအဆရဲ့ဖြစ်နိုင်ခြေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံးရှင့်နေကြီးဦးမင်းလွင်ဦးကိုဒီနေ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ရှင်ဆရာဦးမင်းလွင်ဦးကြားပါလားရှင
်ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ပါရှင်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့လူတွေလည်းရှိပါတယ်ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော်R2B ဆိုတဲ့အခြေအနေအရဒီနိုင်ငံတကာတက်တွေမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်ဒီအယူအဆကဘယ်လောက်များဖြစ်နိုင်ခြေရှိပါသလဲဆရာ
ဟုတ်ကဲ့ဒီအကြောင်းပြောရမယ်ဆိုရင်ကျွန်တော်ဒီ R2B ဘယ်အဆပေါ်လာလဲပေါ့နော်အဲ့ဒါနည်းနည်းအချိန်ကလေးတော့ပြောချင်ပါတယ်အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ် World Summit ဆုံးဖြတ်ချက်60မြင်းဆောင်တရားဒီအပိုက်138နဲ့139တွေမှာ R2B ဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးဖော်ပြထားတာရှိ။အဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လက်တွေတိုင်းမှာလူမျိုးတုံးသက်ပြမှုဒီပါတယ်။လူမျိုးဆိုရင်လူမျိုးတွေဆိုရင်တောက်ကြအောင်ရှင်းလင်းရေးဒီပါတယ်။နောက်ပြီးတော့လူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်။အဲ့ဒီဥစ္စာတွေပါတဲ့အပြင်ကိုနောက်ပြီးတော့တခါထပ်ခြေဖို့အတွက်ကြိုးပမ်းကြတာကကျွန်တော်တို့ HIV AIDS တာမျှစီးမျှဖြစ်လာလို့ရှိရင်လည်းဒီလိုမျိုးကာကွယ်နိုင်ငံတကာရဲ့အကာအကွယ်ယူဖို့အတွက်ပါတယ်။နောက်တခါသဘာဝဘေးအန္တရာယ်တွေဖြစ်ပွားလာလို့ရှိရင်လည်းနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့ R2B ရာအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ရည်ရွယ်ချက်တွေနဲ့ပြဋ္ဌာန်းထားတာဖြစ်တယ်အခုလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးအာတုပီနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွတ်ဖက်နိုင်တဲ့အလားအလာကျွန်တော်တို့ဥပဒေအရလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေအရလည်းဒီနိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်လောက်တဲ့အထိကိုပြင်ပြအေးယူလောက်အောင်ဖြစ်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဆရာဦးမင်းလွင်ဦးကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2B ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချီပါပြီကျွန်မမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2B နဲ့ပတ်သက်ပြီးတော့အကျယ်တဝင့်ပြောဆိုတာဆွေးနွေးတာရိတ်ဖန်တန်ပန်ပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူလူကြားမှာ R2B ဆိုပြီးတော့နိုင်ငံတကာတက်တွေဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထိနာမယ်အဲဒီလိုပေါ့နော်ဝေဖန်တဲ့နေစင်ချင်းသုံးသက်ကြတဲ့အတန်တွေတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာဒေါက်တာတင့်ဆွေကိုဟိုပြောပြပေးစေချင်ပါတယ်ရှင်ဆရာဒီအကြောင်းအရာတွေပေါ့နော်လူလူကြားမှာဒီလိုဟိုအော်တောင်းနေအခြေအနေမဟုတ်တောင်းတော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီပေါ်မှာဆရာဘယ်လိုယူဆပါလဲရှင်ဆရာအမြင်လေးတည်ကြမှာလေ
။ဟုတ်ကဲ့ခင်ဗျာ။ဘာတင်ကြီးတိုင်းပြောသလိုပဲကျွန်တော်ကတော့အဲ့လိုသွားတွေ့တယ်။R2B အကြောင်းကျွန်တော်တို့ဒီနေ့ဆွေးနွေးမယ်ဆိုတော့ကျွန်တော်ကနိုင်ငံတကာသတင်းတွေကိုအမြဲတမ်းနေ့တိုင်းပေါ့နော်မနေ့ညဟိုကြည့်နေတာ။ဗမာနိုင်ငံနဲ့ပတ်သက် R2B လို့အင်္ဂလိပ်သတင်းအင်္ဂလိပ်လိုရေးတဲ့သတင်းကျွန်တော်အခုထိတော့တခုမှမတွေ့ဘူးခင်ဗျာ။အဲ့ဒါနဲ့ဟုတ်ခဏဦးမင်းလွယ်ဦးရှင်းပြတယ်လို့ဒီ R2B ရဲ့တမိုင်းကြောင်းပေါ့ကုလသမဂ္ဂတမိုင်းကြောင်း ကိုပြောလို့ရှိရင်လည်းပဲဒါကဟိုဖြစ်တဲ့အတော့ကြာပြီပေါ့နော်ဟိုကျွန်တော်တို့ဒီနေ့ရခိုင်အရေးကင်းမှာတာဝန်ရှိဆုံးပုဂ္ဂိုလ်လုပ်နေတဲ့ကိုဖီအနာအထွေထွေတွေမှုချုပ်လုပ်တုံးကာလကစခဲ့တာကိုဆိုဗိုနဲ့ဒီရဝန္ဒါဘော်ဒါအာဖရိကဒီနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးတော့အဲ့ဒီအဖြစ်အပျက်တွေမှာကုလသမဂ္ဂနဲ့သို့မဟုတ်ကမ္ဘာမိသားစုကြီးကကျူတင်ကာကွယ်ဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အယူဆကနေပြီးတော့ကျွန်တော်တို့စခဲ့ကြတာပါအဲ့တော့ဗမာနိုင်ငံမှာခုနမေဝွန်တဲပြောရရင်တော့ဗမာနိုင်ငံမှာကအခုလိုအတူပီရောအဲ့ဒီအရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟလာနိုင်ငံရေးဒီဆောင်ပုတ်ဒီကမ်ပိန်းဒီတရင်စကားတွေဗန်စကားတွေဟိုစကားတွေစကားတွေကပမာပြီးမှလုံးဝ10စုနှစ်လောက်အတွင်း10စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လောက်ကင်နေကြတဲ့အစင်လားအကျဉ်းဆိုးကပမာနိုင်ငံမှာ10စုနှစ်တခုလောက်ဆွဲနေတော့ပမာလူလူအပေါ်မှာဟုတ်နုံနုံဟိုဆွေးမှုတွေရောချက်ကပြောဆိုတာတွေရောအမျိုးမျိုးဖြစ်နေတဲ့အနေအထားတရက်လို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တိုင်းပြည်ပြင်ပြောင်းလဲရေးအခြေတိုင်းပြည်ပြန်လည်တည်ဆောက်ရေးကိစ္စတွေနောက်တစ်ခါဒီကနေ့လို့ဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရအပိကုညီဝိုင်းလို့ရမယ်လောက်ရက်ဒီကိုဆန့်ကျင်အောင်လွှဲသွားအောင်ဒီနေ့အဖြစ်လူလူကိုနားရောင်းအောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟိုတန်လျာရှိနေတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဆရာဟုတ်ကဲ့ဟိုဆရာဦးစီသူအောင်မြင်ရောဆရာအမြင်လည်းသိပြရစီရှင်ဒီအကြောင်းတွေဘာအကြောင်းတွေများဖြစ်နိုင်ပါသလဲဒီစိုးရင်ချက်တွေပြောရမလားဟိုတတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာအမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲ့အရှိမကျွန်တော်ဆရာတယောက်ပြောသွားတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုဖြစ်နိုင်ကြီးမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာပြောဆိုပြီးတော့မှဟိုတိုင်းပြည်ကတွားနေတဲ့နိုင်ငံကိုလွှဲသွားအောင်လုပ်နေကြတယ်အဲ့ဒါကြီးအမှန်ပါပဲဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမှာစစ်အာဏာရှင်ဖြစ်မှာပေါ့နော်ဟိုဖြစ်ထားခဲ့မှုတဲ့ဟာတွေကိုကျွန်တော်တို့ကမမေ့ဖို့လိုပါတယ်အဲ့မှာဘာလဲဆိုတော့ကျွန်တော်ရှိပိုင်းမှာဒါစစ်အာဏာရှင်စနစ်ကတိုင်းပြည်မှာရေးရဲဆက်ဆက်ဒါကိုဒီမျိုးချင်းဖြစ်နေတယ်ရစက်ခဲ့တယ်ဒီလိုဖြစ်ခွင့်ရေးတွေချုပ်ချယ်ခဲ့တယ်အဲ့ဒီဖြစ်နေတဲ့အနေအထားကိုလိုက်ပြီးတော့မှအနောက်နိုင်ငံနဲ့ဒါဒီမိုကရေစီတိုင်းပြည်တွေဥရောပတိုင်းပြည်တွေကမ္ဘာမိသားစုကြီးကနေပြီးတော့မှကျွန်တော်တိုင်းပြည်ကိုစီးပွားရေးအရေးယူတန်ခတ်ဖိတ်ဆို့တယ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့မှဟိုပြစ်မှတ်ထားပြီးတော့မှဒီပုဂ္ဂိုလ်တယောက်ချင်းပေါ့နော်ဒီဆရာနာရှင်ကြီးရဲ့နာမည်တွေနဲ့အဲ့ဒါဖိတ်ဆို့တာအရေးယူတာတွေဒါတွေလွတ်ခဲ့ပြီးတဲ့စာရကတွေရှိတယ်ကျွန်တော်တို့ဒီမှာဆိုတော့အဲ့ဒီကိစ္စဖြစ်လာတဲ့အချိန်လုံးကလည်းကျွန်တော်တိုင်းပြည်ကဆက်အနာရှင်နဲ့အဆွေအပွားတွေဒီအာဏာပိုင်တွေကဘာလို့လဲဆိုတဲ့အခါကျဒါရီယာအနောက်နိုင်ငံတွေဒါဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေကနေဆိုဒီတိုင်းပြည်ကိုလာပြီးတော့မဟာရီယာလုပ်နေတာမတရားလာပြီးတော့လုပ်နေတာဆိုပြီးတော့မှအဲ့လိုမျိုးပြစ်ပေါင်းများစွာလုပ်ခဲ့တယ်။ကိုယ့်စီမှာဘာဖြစ်လို့ဖြစ်တယ်လဲဆိုတဲ့ဥစ္စာကမ္ဘာမိသားစုကြီးနဲ့တင်းတင်းကြပ်ပြီးတော့မှတိုင်းပြည်ကောင်းကောင်းကြီးလုပ်ဖို့အတွက်ဆိုတဲ့အတွေ့အကြုံဘယ်တော့မှမဖြတ်ချူးခဲ့ဘူး။အခုလည်းအဲ့ဒီတိုင်းနဲ့အခုတော့တစ်ဖက်ကနေဆိုရင်ဟုတ်တယ်ဒီကျွန်တော်တိုင်းပြည်ကိုဆန့်ကျင်နေတဲ့ဟိုတချို့သောအဖွဲ့အစည်းတွေကနေတော့မှအတိုင်းပြည်ကိုကြီးကြပ်ဝင်ရောက်ပြီးတော့မှအာဒီပီလိုအရေးယူနေဆိုတဲ့အပိုင်းလေးဖြစ်လာတယ်။ဆိုတော့ဒီတစ်ဖက်ကနေပြီးတော့မှဟိုအရင်လုံးကလူတွေလိုအာဏာပိုင်တွေနဲ့အလားတူတူရဲ့လူတွေကလည်းဘာပြောလဲဆိုတဲ့အခါကျတော့ဒါဒီလိုမျိုးလာတယ်ဆိုရင်ဒါတို့တိုင်းပြည်ကိုတစ်ဖက်လုံးနေတာပဲ။အမေရိကန်ကလာပြီးတော့မှတို့ဒုက္ခပေးဖို့လုပ်တယ်။အင်္ဂလန်ကဒုက္ခပေးဖို့လုပ်တယ်။ဥရောပသမဂ္ဂတွေကလုပ်တယ်။ဒီလိုမျိုးတွေပြန်ပြီးတော့မှဝါဒဖြန့်လာနေတာတွေရှိတယ်။တကယ်တော့တကယ်အတိတ်တွေကတော့တကယ်အရေးကြီးတဲ့ကိစ္စကတော့အခုလိုပြောကြဆိုကြတဲ့ကိစ္စတွေဖြစ်လာတာ ethnic cleansing ဆိုပြီးတော့မှဆွဆွဲတဲ့ဟာတွေဖြစ်လာအောင်ဘယ်အခြေအနေတွေကတွန်းပို့ခဲ့လဲဘယ်လူတွေဘယ်သူတွေကလုပ်ခဲ့လဲကျွန်တော်တို့ဒီမှာဘာတွေအမှားတွေရှိလဲဒါတွေကိုသေချာပြန်ပြောဆိုပြီးတော့မှကမ္ဘာမိသားစုကြီးနဲ့တင်းတင်းကြပ်ကြပ်အောင်အလောက်လေကအရေးကြီးတွေအပါအဝင်ဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေနဲ့ဟိုတင်းမြအောင်လုပ်ရမယ့်နိုင်ငံကိုမလုပ်ဘဲနဲ့အရေးကြီးကလို့ဖြစ်အောင်တွန်းပို့နေတဲ့လူရအခုဆိုရှင်းရှင်းကြီးကျွန်တော်တို့မြင်နေရပြီဒါရီကဆိုတဲ့ခါကျတော့ကျွန်တော်အမြင်ကတော့ဒီအခုဖြစ်နေတဲ့ပြဿနာမှာကျွန်တော်တို့တိုင်းပြည်ကကိုယ့်ဘက်ကဘာမှားခဲ့တယ်လဲဒီလားရှိတဲ့အာဏာပိုင်တွေကဘာတွေမှားနေလဲလို့ဘယ်လောက်ကြီးတော့ဖြစ်သွားတယ်လဲဆိုတာကိုပြန်ဆန်းရှင်းတဲ့ဟာတွေကိုမလုပ်ဘဲနဲ့လမ်းလွဲရအောင်လုပ်နေတဲ့အရေးကြီးတဲ့လူပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အခုတော့ဒီပါဝင်ဆွေးနွေးဖို့အတွက်ကျမတို့ရဲ့သောရရှင်ကိုနေဦးလင်းရှိနေပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးပါရှင
်ကျွန်တော်မြင်တာတော့သူတို့သုံးဦးနဲ့စန့်ကျင်တဲ့မြင်နေပြเนาะကျွန်တော်ပြောပြမယ်အီရတ်ကိုဝင်တိုက်တာ WMD ဆိုတာเนาะမေအီရတ်ကအမေရိကန်ကိုရှင်းပြောရင်တော့သူ့ရဲ့နိုင်ငံရေးဟိုဟာပေါ့เนาะဩဇာရသူ့ရဲ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဝင်တိုက်တာပဲဗျဝင်တိုက်တဲ့အခါမှာဘာအကြောင်းကြားချက်မှမရှိဘူးအမှားတော့ WMD ဆိုတာလည်းမရှိပါဘူးမရှိပေမဲ့ဝင်တိုက်ပြီးတော့တိုင်းပြည်ကိုဖျက်ဆီးပြလိုက်တာပဲဤရက်အပြင်လီဗျားမှာလည်းဒီလိုပဲလေဒါပေမဲ့ဗမာနိုင်ငံလူတွေကတွေးနေတာကြတော့တမျိုးဖြစ်နေတယ်ဗျအခုနသတင်းစာဆရာတွေရောဥပဒေပညာရှင်တွေရောအလားဘာကြောင့်အချက်အလက်တွေပြောဒါပေမဲ့နောက်ဆုံးညာအပွင့်လင်းပြောလို့ချင်းဒီအမေရိကန်ပြည်တော်စုအမတ်ကိုယ်တိုင်ကအခုနောက်ဆုံးပြောတဲ့အခါမှာချင်းပြောရင်ဒီပြင်မှုဟာဘာလဲဆိုတဲ့အခါ ethics cleaning မြောက်တယ်လို့ပြောတယ်ကျွန်တော်တို့ကမဟုတ်ပါဘူးလို့ပြောတယ်သူကမြောက်တယ်လို့ပြောတယ်ဆိုတဲ့ကိုဟာဒါဟာချင်းပြောရင်ကုလသမဂ္ဂမှလည်းတင်တာနှစ်ကြိမ်သုံးကြိမ်ရှိပြီဆိုတော့ဒါဟာမယိုးသားမှုကိုပြတာပေါ့ဗျာသူတို့ရဲ့ဒီအမေရိကန်ရဲ့ဝင်ရောက်ဆက်ဖဲမှုကိုဘယ်လောက်ရှိတယ်မရှိဘူးဆိုတာဟိုရှားပြီးရင်လက်ထက်လောက်ကစပြီးတော့ခင်ဗျားတို့သိတယ်လို့မြင်နေကြတိုင်းကြီးဟာပြတ်သွားပြီးရင်ပြန်ဆူယူလို့မလွယ်ဘူးဗျ
ဒီအချိန်ကြီးကဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးခြင်းနဲ့အချင်းချုပ်ကပါပါလေအဲ့တော့အမေရိကန်ကဒီဟာကိုမြန်မာပြည်ကိုဒီ R2B အကြောင်းပြပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင်ကိုနေဦးလင်းရဲ့ဟိုလူရင်းဆွေးနွေးချက်ကပါပါလေ
ဟုတ်ဗျာကျွန်တော်ပြောပြမယ်ခင်ဗျာဒီတမိုင်းမှာဒီနေ့90ဗမာပြည်ဖြစ်နေတဲ့အပြတ်ကိုပြန်ပြောပြမယ်ဆိုရင်နော်ဘိုးကျောင်းဆန်းလက်ထက်မှာရှင်းရှင်းလေးပြောရင်သူ့ကိုဖရင်ဆွဲပြီးတော့မေးတာကရှင်းပြောရင်ကုလားဟိုပါတော့ဒီပြီးတဲ့ရဲ့သူ့ရဲ့ကြာဆုံးမှုကိုကာကွယ်ဖို့အတွက်နော်တဏ္ဍာဟာရတဲ့မှာဝင်မလားမဝင်ဘူးလားလို့မေးတာကစပြီးဗိုလ်ချုပ်ကိုလောက်ကျန်တဲ့အချီဖြစ်တယ်ဒီနေ့ကျွန်တော်တို့ကပ္ပနာတွေကဗိုလ်ချုပ်လောက်ကျန်ခံရတဲ့အတွက်ဒီနေ့တည်းရှင်းလို့ကိုမပြီးသေးတာအဓိကကတော့ဒါပဲသို့တော်ရဲ့အခါကျတော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုနေဦးလင်းကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မရပါပြီကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မ panel list တွေနဲ့ထပ်ပြီးတော့ဆွေးနွေးပါမယ်ဥဆောင်ဆွေးနွေးတဲ့သူတွေနဲ့ကိုနေဦးလင်းရဲ့ယူဆချက်ကတော့ဟိုကျမဟိုရှင်းနေကြီးကိုမေးချင်ပါတယ်ကိုနေဦးလင်းရဲ့ယူဆချက်ကတော့ဒါတကယ်ဖြစ်နိုင်နေဆိုပြီးတော့ဒါ तू ကယူဆနေပါတယ်ဆိုတဲ့ခါရောက်တော့ဟိုဆရာဆွေးနွေးပေးပါရှင့်ဆရာဦးမဲလွင်ဦးဘလောက်နိုင်ငံတကာကမြန်မာပြည်ကိုနိုင်ငံတကာတတ်အနေနဲ့ဝင်ဖို့ကနိုင်ငံတကာဥပဒေတွေအရာဒီလောက်များလွယ်ပါသလားဟိုဖြစ်နိုင်ကြီးပေါ့နော
်အဲ့တော့ဒီကျွန်တော်တို့အတူပီအနေနဲ့ဝင်နိုင်ဖို့ဆိုလို့ရှိရင်သတ်မှတ်ထားတဲ့အချက်အလက်တွေရှိပါတယ်။အဲတော့အုပ်ချုပ်တဲ့အစိုးရကနိုင်ငံသားတွေကိုသိရသွင်းမှုလူမျိုးတုံးသတ်ပြမှုလူသားမဆန်တဲ့ယာသွင်းမှုအတွက်ကျူးလွန်တဲ့ပြစ်မှုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်။ဒီတာဝန်တွေကိုအစိုးရကိုယ်တိုင်ကပြက်ကွက်နေသလား။ဒါကနံပါတ်1အချက်ပါ။နံပါတ်2အချက်ကအဲ့ဒီလိုကာကွယ်တဲ့အခါမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကအစိုးရကိုဝိုင်းဝန်းပြီးတော့ကူညီပေးဖို့လိုတယ်။ဒါကနံပါတ်1အချက်ပါ။နံပါတ်3အချက်ကနိုင်ငံတကာအတိုင်းအဝိုင်းကလည်းကူညီတယ်၊သက်ဆိုင်ရာအစိုးရကိုယ်တိုင်ကလည်းဘာလို့မှမတတ်နိုင်ဘူး၊ကာကွယ်ဖို့စံတာလည်းမရှိတော့ဘူးဆိုလို့ရှိရင်အတော့ပြောတဲ့ R2B ကိုအသုံးချဖို့ဖြစ်လာတယ်ပေါ့နော်။ဒါပေမဲ့ဒါအသုံးချမယ်လို့ပြောသေးဘူး။အဲ့ဒီတော့အသုံးချဖို့မချဖို့ကိုကုလသမဂ္ဂလူညွန်ရေးကောင်စီကနေပြီးတော့ပြည်သူအထူးအကြံပေးကိုယ်စားလှယ်ဆေးလုပ်ပြီးတော့စုံစမ်းစစ်ဆေးအချက်အလက်တွေရှာအောင်မယ်နောက်ဆုံးအဖွဲ့ဝင်၅နိုင်ငံရဲ့သဘောထားတွေယူမယ်လူညွန်ရေးကောင်စီရဲ့၅နိုင်ငံသဘောထားတွေအရအာတူပီအရဝင်ရောက်နိုင်ငံတကာတပ်ဖွဲ့တွေအနေနဲ့ဝင်ရောက်ဆက်ဖက်သင့်ပါတယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်ကြောင့်မှသာဝင်နိုင်မယ့်ကိစ္စမျိုးဖြစ်တယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိအစိုးရတုံးနေတဲ့ကိစ္စရပ်တွေကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာစီပီးသားလည်းဖြစ်တယ်ပြန်လည်လက်ခံမယ်လို့လည်းပြောထားတယ်နေရာချဖို့လည်းအကုန်လုံးစီစဉ်ထားပြီးသားဖြစ်တယ်။နောက်နိုင်ငံကအတိုင်းဝိုင်းတွေကလိုအပ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။စေတနာမှန်နဲ့လာရောက်ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဆောင်ရွက်နိုင်ဖို့အတွက် အဖွဲ့အစည်းပါဖွဲ့စည်းထားပြီးသားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကဒီအမေရိကန်တနိုင်ငံတွေကနေပြီးတော့အစိုးရပြောသလိုပေါ့နော်ဥပဒေနဲ့ကျင်းသလိုကျင်းတိုင်းကျဲလို့မရတဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်လည်းကျွန်တော်တို့ကအာတုပီလည်းမဖြစ်နိုင်ဘူး။နိုင်ငံတကာစစ်ကုံရုံးဆိုတာလည်းမဖြစ်နိုင်ဘူး။အဲ့ဒါဒီကြောင့်ကျွန်တော်တို့ကပြောနေရတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဆရာခုနပြောသလိုမြန်မာဆွေရရဲ့လှုပ်ဆောင်ချက်တွေကဒါဟိုမဝင်နိုင်တဲ့အနေအထားပေါ့နော်တော်တော်လေးစူးစမ်းပန်းစားလုပ်နေတယ်လို့ဆရာသုံးသပ်သွားတာဖြစ်ပါတယ်အဲ့တော့ဒီကနေ့ပဲကျွန်မတို့ဒါရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ဒါစစ်တပ်ကနေပြီးတော့တက်မရောပေါ့နော်အစစ်တပ်ကနေပြီးတဲ့ခါမှာစာမျက်နှာ28မျက်နှာပါဆရာဦးစီတော်အောင်မြတ်ဖတ်ပြီးလားတော့မသိဘူးဆိုပြီးတော့ထုတ်ပါတယ်ဒီပေါ်မှာလည်းဂုံတိတ်ခါရှိရှိ EU နဲ့ဟိုဗီတိန်ကိုရည်ရွယ်ပြီးတော့သူတို့ထုတ်ထားတာပါဂုံတိတ်ခါရှိရှိပြောဆိုဟိုဆုံးဖြတ်ချဖို့ပေါ့နော်သူတို့တိုက်တွန်းထားတာဖြစ်ပါတယ်ဆိုတဲ့ခါရောက်တော့နောက်တစ်ခါဒီနေ့ဒီ information committee ဆိုပြီးတဲ့ခါမှာရခိုင်ရင်းနဲ့ပတ်သက်ပြီးတော့တည်ထန့်တင်တဲ့အစိုးရရဲ့ page တစ်ခုမှာလည်းထာနေပြင်းရင်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကနအူးရောက်လာတဲ့ဆာရွက်စရန်းတွေမပြည့်စုံလို့ဆိုပြီးတော့ဒါနိုင်ငံခြားရေးဌာနကနေပြန်ပို့ထားတယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးစီတူအောင်မြင်မြန်မာဆိုရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်ဒီရခိုင်ရေးနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလောက်ဆိုလောက်ဖြစ်နေပြီလားရှင်ထိရောက်ပါသလ
ားထိရောက်ပါသလားဆိုတဲ့ဥစ္စာကကျွန်တော်ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအစိုးရကတော့ပြောတယ်ကျွန်တော်တို့ကအရှင်းဆုံးဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအတိုင်းဝိုင်းကိုလည်းသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲပါညာဘယ်လိုလက်ခံမလဲဒါပေမဲ့တယောက်မှရောက်မလာသေးဘူးပြောရတဲ့အပြင်ကိုဒီ January လနဲ့ February လအခုဒီ2018ပဲရောက်တဲ့အထိကိုဖတ်ပြီးတော့မှအဲ့ဒီဘက်ကိုဖတ်ခွာသွားတာဒီလည်းရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါဒီကိုဘယ်လိုပြန်ဆုံးကမလဲခုနကပြောတဲ့ဆိုတဲ့ကိစ္စကအမှန်ပါခုနကဟိုဆရာဦးမလင်းပြောတဲ့စီမှာလည်းအဲ့ဒါကအမှန်ပါအာဒီပီတို့ကတော့တကယ်ကိုကြီးကျယ်တဲ့အခြေတော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ပြီလေဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြာအတမစ်ပလေးရင်းဆိုပြီးတော့မှပေးချချာကိုပြောနေတယ်ပြောတယ်သူရဲ့အကျိုးကြောင်းကလည်းဟိုရိုးရှင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့လူတွေအုပ်စုလိုက်ပေါ့နော်ဒါ fan ရဲ့ဒါသုံးဖို့မပုံတော့ရှေ့ပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမီးရှို့ခံရတယ်အဲ့နောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့တဲ့တွေမှာအဲ့ဒီရွှေ့သွားတဲ့နေရာတွေမှာအတချို့တော့တိုင်းလာတဲ့နေရာပြန်ချထားမှုရှိနေတယ်တစ်ဖက်မှာတောင်းချေမှုတွေကလည်းဗာလဲဆိုတော့ဒီမောင်တော်တောင်ပိုင်းတက်မှာမောင်တော်တောင်ပိုင်းတက်မှာပြန်ပြီးတော့နေရာချမပေးဘူးဟိုထုတ်ရှားမှုတွေဒါတွေကလည်းရှိနေတယ်ဆိုတော့ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲခုနကတော့လို့ပေါ့နော်နေရာကြီးကျူးလို့လည်းဒီကတတိဖြစ်နိုင်ပါလေဆိုပြီးတော့မှဒါတက်မတော်ခေါင်းဆောင်တွေကိုဟိုပြစ်ပတ်ထားပြီးတော့မှပိတ်ဆို့အရေးယူမှုတွေရှိလာတဲ့ခါကျတော့တက်မတော်ကလည်းခုနကတော့ပြောတဲ့ထုတ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာဆိုတော့ဟိုအကြီးကြီးတွေမဖြစ်တာပုံမှန်နဲ့ဟိုအရင်ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးကြီးဖြစ်နေတယ်ကျွန်တော်တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်ဆိုတော့ပြောမယ်ဆိုရင်အစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စကအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးအဲ့ဒီမောင်တော်ဘက်မှာအခုလို့ဆိုဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုနှစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရင်အစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူးတကယ်တကယ်ဒီပြဿနာတွေအကုန်လုံးဖြစ်သွားတာအုပ်ချုပ်ရေးနဲ့လုံခြုံရေးပိုင်းဆိုင်ရာအဲကိစ္စကြီးကြောင့်ပြဿနာကြီးကြောင့်မလို့အခုပြဿနာအကြီးကြီးပေါ်လာတာအဲ့တော့အောက်ချုပ်ရေးနဲ့ဒုံရုံရေးတိုင်းဆိုင်ရာဆိုတာကလည်းဒါပြည်ရေးရေးအောက်ကနေတွားတယ်တပ်မတော်အောက်ကနေတွားတယ်အကုန်လုံးကတပ်မတော်နဲ့လုံးဝသက်ဆိုင်နေတဲ့ကိစ္စတွေအခုအစိုးရကတော့အစွဲတောင်ကိုသူကတကယ်ကိုတိုင်းပြည်ကောင်းမှုအတွက်ကိုတိုင်းပြည်ဒုက္ခမရောက်ဖို့အတွက်ကိုတိုင်းပြည်စီးပွားရေးမထိခိုက်ဖို့အတွက်ကိုအကြီးကြီးလိုက်ပြီးတော့လုပ်နေတယ်ဒါပေမဲ့ဘုရားကပြောတဲ့ဒုံရုံရေးတိုင်းဆိုင်ရာတွေအောက်ချုပ်ရေးတိုင်းဆိုင်ရာတွေကဒါကိုတက်တက်ကြွကြွနဲ့အကောင့်တွေပေါ်နေသလားဆိုတော့ကျွန်တော်တို့လည်းတိတ်ပြီးတော့အကောင့်တွေပေါ်တာမသိရဘူးဒါကြောင့်မလို့ဒီနေ့ချိန်ကြီးအဆင်မပြေသေးတာလို့ကျွန်တော်ပြန်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီပါဝင်ဆွေးနွေးဖို့အတွက်စာပေးထားတဲ့သူတွေရှိပါတယ်ဒီကိုမောင်ဒတ်တနာပါဒါအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်နောက်ကျမတို့မြန်မာပြည်တည်းကနေစာပေးပို့ထားတယ်လည်းရှိပါတယ်ဒါပေမဲ့အချင်းကန့်သက်ကြောင့်ကျမအဲ့စာတွေကိုဖတ်မပြနိုင်ပါဘူးဒါပေမဲ့အဲ့ဒီစာပါအကြောင်းအရာတော်တော်များများကိုကျမကနဦးခုနကဆွေးနွေးချက်ထဲမှာအလုံးခြုံငုံပါဝင်သွားပြီလို့ဟိုယူဆပါတယ်နော်အခုတော့ဆွေးနွေးဖို့စောင့်ဆိုင်းနေသူတယောက်ရှိပါတယ်ဦးမောင်မောင်ကျော်ပါဦးမောင်မောင်ကျော်အချိန်တော့တိတ်မရဘူးရှင်လူရင်းတူရှင်ပေါ့နော်ဟိုဟိုဟိုမေးချင်ရင်လဲမေးခွန်းတစ်ခုပေါ့ဒါမှမဟုတ်အယူအဆဆိုလို့ရှင်လဲတူတူနဲ့လူရင်းပေါ့ဝရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာကတော့နိုင်ငံတိုင်းနိုင်ငံရဲ့ဟိုချုပ်ချအာဏာနဲ့ပေါ့နော်အယူသားကြီးအဲ့ကျွန်တော်တို့အခုကဘာမှာတင်းတင်းကြပ်ကြပ် လက်ကမ်းပြုပြီးတော့သုံးနေတယ်ကျွန်တော်တို့လူအခွင့်အရေးဆိုတာဟာကျွန်တော်ခွဲခြားမြင်မှုတော့လိုပါလေနော်ကျွန်တော်လူအခွင့်အရေးဆိုတာကဟိုလူသားတိုင်းပေါ်မှာရှိပြနာမှန်နေမဲ့နိုင်ငံတကာနိုင်ငံရဲ့အထုတ်ချအာဏာပေါ်မှာတော့မလွန်မှုသိမှုတို့ကျွန်တော်ကတော့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်
တော်ရင်းသူရှင်းပါအကျိုးချုပ်ချုပ်မဲ့ဆိုရင်တော့
ဟုတ်ကဲ့ပါအ
များကြီးရှိကြတယ်အချိန်မလောက်ပါသေးလို့က
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်အဲ့တော့ဟိုဆရာဒေါက်တာတင့်ဆွေခုနသူပြောသွားတဲ့ဟာပေါ့နော်အခုဗမာပြည်ထဲမှာလည်းပြောပါတယ်ဒီကိစ္စကအမျိုးသားရင်းနဲ့ပဲကြည့်ရမယ်လူအခွင့်အရေးကကြည့်လို့မရဘူးဆိုတော့အမျိုးသားရင်းနဲ့လူအခွင့်အရေးကစန့်ကျင်ဘက်မြန်ဖြစ်နေပါသလားဘာများဟိုနားလည်မှုလွဲနေကြပါသလားဘာများသူတို့ဖြစ်နေကြပါသလဲဆရာအဲ့ဒါလေးသုံးသပ်ပေးပါရှင
်အဲ့အိမေကတော်တော့ဟိုခက်တယ်ခင်ဗျအဲ့လူအခွင့်အရေးဆိုတာကတပိုင်းဟလာအမျိုးသားရေးပြောပြောလုံခြုံရေးပြောပြောအမျိုးမျိုးပေါ့နော်ဟိုပြောပြောရတာတော့တော်တော်လေးဟိုညှင်းခုံရတာလဲရှုပ်ပြီးတော့ဩဟာရအဲ့နေပဲလဲတော်တော်ကျဲပါတယ်ဘာပဲဖြစ်ဖြစ်ကိုတိုင်းပြည်အနေနဲ့ကြည့်ရင်ခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်တယောက်ပြောသလိုတိုင်းပြည်ရဲ့ချုပ်ချာအာဏာဆိုတာကိုတိုင်းပြည်မှာမဟုတ်ဘူးနိုင်ငံတိုင်းပေါ့ကုလသမဂ္ဂမပေါ်ခင်တည်းကဒီယူဆကိုနိုင်ငံတကာလက်ခံထားပြီးတာဖြစ်တဲ့အတွက်ကိုတိုင်းပြည်ရဲ့ချုပ်ချာအာဏာထိပါမှုကတော့ပဲနိုင်ငံပဲဆိုရပဲပြည်သူတွေကမှမလိုလားဘူးအဲ့တော့တခြားပဲပေတာနေတဲ့တိုင်းတိုင်းဒီနိုင်ငံရဲ့ချုပ်ချာအာဏာဆိုတာကတော့ဟိုအမြင့်ဆုံးလို့ကိုယ့်ဘက်ကကိုဟိုဘယ်သူမှမဆိုပြောကြမှာပ
ါဟုတ်ကဲ့ပါဆွေးနွေးပွဲအချိန်ကအတော်ပဲကြော်သားလို့ကျွန်မတောင်းပန်ပါတယ်ရှင်ဦးဆောင်ဆွေးနွေးပေးခဲ့ကြသူတွေရောတော်ရရှင်နဲ့အားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင်